ရရှိမှာဗျာဒီပတ်မှာတော့ဒီမြန်မာနိုင်ငံခီးသွွားလုပ်ငန်းမှာအဓိကဒီအခက်အခဲဖြစ်နေရဆိုတဲ့ဟိုတယ်လုပ်ငန်းနဲ့ပတ်သက်ပြီးတော့မေးမြန်းထားချက်ကိုတင်ပြပြီးမှာဖြစ်ပါတယ်ခီးသွွားလုပ်ငန်းကိုဆောင်ရွက်နေသူတူဖြစ်တဲ့ကိုဖြိုးဝီရာစာကိုကျွန်တော်ဆက်သွယ်မေးမြန်းထားတာ
ပါအရင်တော့မကြုံဘူးတဲ့အခြေအနေမျိုးကိုကျွန်တော်တို့ကကြုံရတာဆိုတော့တို့တက်တက်ကြွကြနဲ့တို့ဟိုတယ်တွေကို upgrade လုပ်တာတို့လားဝန်ထမ်းတွေကို training ပေးနေရတို့ဒါမျိုးနောက်တစ်ခါတို့ရဲ့ဟိုလုပ်ငန်းကိုချဲ့ထွင်နေရပါတော့အဲ့လိုမျိုးလုပ်နေကြတာလည်းတွေ့ရပါတယ်ဒါလက်ရှိဟိုတယ်ပိုင်နေတဲ့သူတွေပေါ့နော်နောက်အစ်စ်ဆောက်ချင်တဲ့လုပ်ငန်းဟို investor အစ်စ်တွေကလည်းမြန်မာနိုင်ငံသားတွေကလည်းအခုတော်လေးလှုပ်လို့ရှားရှားနေသူတို့လုပ်ငန်းစနေကြတာလည်းတွေ့ရပါတယ်အထူးသဖြင့်တော့ပုဂံနဲ့အင်းလေးပေါ့နော်အင်းလေးကန်ဒေတာအိုက်ဒေတာတွေမှာဟိုတယ်အစ်စ်တွေစပြီးစောင့်နေကြပါတယ
်ကိုဖြိုးဝီရာဇာကဒီခီးသွွားလုပ်ငန်းကိုအဓိကလုပ်နေရဆိုတော့ဒီအခုနောက်ပိုင်းမှာပေါ့နိုင်ငံခြားခီးသွွားတွေကလည်းမြန်မာပြည်ကိုလာတာပို့ပြီးတော့များလာတယ်လို့သိရပါတယ်ခင်ဗျာကျွန်တော်ကြားနေတာဟိုတယ်တွေလည်းအတော်လေးမလုံလောက်ဘူးလို့ကြားပါတယ်ခင်ဗျာအခြေအနေလေးပြောပြပ
ါအဓိကကတော့ demand and supply ပေါ့နော် demand အားတက်လာပြီး supply က limited ဖြစ်နေတဲ့ခါမှာကြုံရတဲ့ကြုံတွေ့ရတဲ့အခက်အခဲပါဒါပေမဲ့ကျွန်တော်တို့မှရှိသလောက်ကိုပဲကျွန်တော်တို့သိနိုင်ခဲ့တယ်ပေါ့နော်ဒါပေမဲ့အခုလာမဲ့ခီးသွွားရာသီပွင့်လင်းရာသီရောက်တဲ့အခါမှာဒီလိုမကြုံတွေ့အောင်တော့ခုလက်ရှိရင်းနှီးမြှုပ်နှံမှုစပြီးတော့လုပ်တဲ့သူတွေရောလက်ရှိဟိုတယ်လုပ်ငန်းရှင်တွေရောသူတို့ရဲ့လက်ရှိဟိုတယ်တွေကိုချက်နေကြတယ်အခန်းတွေပိုကောင်းအောင်လုပ်နေတယ်နောက်တစ်ခါဟိုတယ်အစ်တီစောင့်နေကြတယ်ဒါကြောင့်မလို့ကျွန်တော်ထင်ပါတယ်ခုလာမဲ့ပွင့်လင်းရာသီမှာတော့ကျွန်တော်တို့လောက်လောက်ငန်းငါဖြစ်လာပါလိမ့်မယ်ခင
်ဗျဟုတ်ကဲ့အခုဒီဟိုတယ်လုပ်ငန်းနဲ့ပတ်သက်လို့ပေါ့ဟိုတယ်တက်ခုဈေးတွေကတောင်းကျင်နိုင်ငံတွေနဲ့ရှင်လို့ရှိရင်အတော်လေးဈေးစကားကြီးတယ်ဆိုတဲ့အတန်တည်းလည်းကျွန်တော်ကြားနေရပါတယ်ခင်ဗျအဲ့တော့ဒီတက်ခုကဈေးကြီးတဲ့ကိစ္စကရော
အဲ့ဒါလည်းခုနဟိုစီးပွားရေးရဲ့သဘောအရဟလာဈေးကွက်ရဲ့တောင်းဆိုမှုနဲ့ဈေးကွက်ထဲမှာရှိတဲ့ဟိုအခန်းအကြီးအတွက်နဲ့ကမကန့်ညီတဲ့အတွက်ဒါကတော့ဟိုရှားပါတဲ့ဒီစီးစိုးဈေးတက်သွားတာကတော့ဒါအမြဲဖြစ်နေကြပါပဲအဲ့အတွက်ဟိုလက်ထဲမှာအခန်းရှိတဲ့သူအနေနဲ့ကတော့ဈေးကိုသူကြိုက်တဲ့ဈေးကိုခေါ်ရောင်းလို့ရပါတယ်အဲ့ချင်းနေမျိုးပါပဲ
အခုလို့ဒီဟိုတယ်တွေဒီခီးသွွားတွေနဲ့မလောက်မငှောက်ဘူးဖြစ်နေဆိုတော့ကိုဖြိုးဝီရာသာတို့ခီးသွွားလုပ်ငန်းရှင်တွေအနေနဲ့ဘယ်လိုများဒီကိစ္စဖြေရှင်းကြလဲဗျအဲ့တော့ခီးသွွားလုပ်ငန်းလုပ်နေတဲ့သူတွေအတွက်ကဒီဟိုတယ်ကိစ္စကခက်ခဲဖြစ်မနေဘူးလား
အဲကျွန်တော်တို့လောလောဆယ်မှာတော့အခန်းမလောက်ငှောက်ဘူးဆိုပေမဲ့လည်းတကယ်တမ်းကျွန်တော်တို့ booking တင်တဲ့ခါမှာခီးသည်တွေကနေလိုချင်တဲ့ဟိုတယ်မရပါမယ်လေရတဲ့ဟိုတယ်ကိုကျွန်တော်တို့ဖြစ်တင်နေပေါ့နော် standard ရှိနေတဲ့ဟိုတယ်တွေကိုကျွန်တော်တို့အဲ့တယ်တွေကို offer လုပ်ပါတယ်သူတို့ကလက်ခံနိုင်နေဆိုရင်တော့ကျွန်တော်တို့ဒီခီးစဉ်ကိုဆောင်ရွက်ပြလို့ရတာပါเนาะအဲ့တော့အများကြီးကတော့ဟိုတချို့မြန်မာနိုင်ငံဦးမှာမတွားမနေတွားကျင်နေဆိုတဲ့သူမျိုးတွေတက်ကတော့ဒီအဲ့ဒါဟိုအခက်အခဲတခုမဟုတ်ဘူးပေါ့เนาะသို့တဖြင့်အခက်အခဲတွေ့နေရတော့ group market ပေါ့ group market ဆိုတာခီးမြန်မာနိုင်ငံခီးစဉ်ဖြစ်နေဟိုလူအုပ်စုလိုက်လာတဲ့ဈေးကွက်ကတော့နည်းနည်းပြဿနာရှိနေပါတယ်ညာတော့အဖြစ်ကတော့ group ဖြစ်တဲ့အတွက်သူတို့ကကြိုပြီးတော့ရောင်းပါတယ်ကြိုပြီးရောင်းတဲ့အခါမှာဟိုအားလုံးကတော့ကြိုရောက်ရတာဒါပေမဲ့ group ကြတော့အခန်းယူရတာများတော့ဒီမနိုင်ငံမှာရှိရဟုတ်တယ်အများစုကဟို group market အတွက်စောက်ထားတာမဟုတ်တဲ့ပုံစံဖြစ်နေပါတယ်အခန်းကြီးအတွက်နည်းနည်းလေးတွေနဲ့စောက်ထားကြတာဖြစ်နေတော့အဲ့လို group market ဆိုတော့ခိုင်မာတဲ့ဟို condition တစ်ခုအနေနဲ့ပေါ့နော် deposit တို့ပေါ့တောင်းရတာရှိပါတယ်ဟိုတယ်လုပ်ငန်းရှင်တွေနေနေပေါ့ဒီ booking တွေကိုသူခိုင်မာအောင်ပေါ့အဲ့အတွက်ကတော့ပြဿနာလေးရှိနေပါတယ
်ဟုတ်ကဲ့အဲ့တော့တစ်ဖက်မှာဒီခီးသွွားလုပ်ငန်းလုပ်တဲ့နေရာမှာလက်ရှိမြန်မာနိုင်ငံမှာရှိတဲ့ဟိုတယ်ဝန်ဆောင်မှုလုပ်ငန်းတွေနဲ့ပတ်သက်လို့ပေါ့ဒီနိုင်ငံခြားခီးသွွားတွေရဲ့တုံ့ပြန်ချက်ကဘာလို့ရှိလဲ
ပြီးခဲ့တဲ့ရာသီမှာတော့ဟိုတချို့ဧည့်သည်များကတော့သူတို့ပေးထားတဲ့ငွေတန်ဖိုးနဲ့မကန့်ညီတဲ့ဟလာဝန်ဆောင်မှုမျိုးနဲ့ကြုံတွေ့ရတယ်လို့ပြောကြသူများလည်းရှိပါတယ်ဒါပေမဲ့အခုလက်ရှိကျွန်တော်မြန်မာနိုင်ငံမှာဟိုတယ်လုပ်ငန်းရှင်များရောနောက်တစ်ခါဒီဟိုတယ်နဲ့ခီးသွွားလိုက်ဝန်ကြီးဌာနရောအဲ့ဒါနဲ့ပတ်သက်ပြီးတော့ပေးတဲ့ဝန်ဆောင်မှုနဲ့အဲ့တဲ့ပေးရတဲ့ဟလာတန်ဖိုးငွေတန်ဖိုးနဲ့ညီညအတက်နိုင်လို့ညီညအောင်လိုက်ပြီးတော့ upgrade လုပ်ဖို့အတွက်ကိုတော့တိုက်တွန်းနေကြတွေ့ရပါတယ်အဲ့တော့အခုလာမဲ့ချင်းယာဒီမှာတော့မနစ်ကလိုမျိုး comment မျိုးတွေပေါ့နော်နည်းနည်းဟိုမချိနဲ့တဲ့ comment မျိုးတွေနည်းတော့မှန်လို့ကျွန်တော်ထင်ပါတယ
်အခုနောက်ပိုင်းမြန်မာနိုင်ငံမှာခီးသွွားနိုင်ငံခြားခီးသွွားလာမှုတွေမြင့်တက်လာရဲဆိုတော့တစ်ဖက်မှာနိုင်ငံခြားကနေပြီးတော့ဒီခီးသွွားလုပ်ငန်းနဲ့ပတ်သက်လို့အထူးသဖြင့်ဒီဟိုတယ်လုပ်ငန်းတွေမှာယင်းနှိမ့်နှံဖို့ဆိုပြီးတော့စိတ်ဝင်စားလာကြတာကျွန်တော်တွေ့ရပါတယ်ခင်ဗျအဲ့တော့ပြည်ပကနေပြီးတော့တကယ်လို့များပေါ့တကယ်ကိုဒီဟိုတယ် chain တွေပေါ့ဟိုတယ်ကြီးတွေနိုင်ငံခြားအရင်နှီးကြီးကြီးနဲ့နောက်တစ်ဖက်ကဝန်ဆောင်မှုကောင်းကောင်းနဲ့ဝင်လာလို့ရှင်ပြည်တွင်းမှာလက်ရှိလုပ်နေတဲ့ဟိုတယ်လုပ်ငန်းတွေအတွက်တစုံတရာထိခိုက်နိုင်မဲ့အခြေအနေရှိပါ
ဘူးနိုင်ငံတကာကဝင်လာမဲ့ investor တွေကများတော့သူတို့ဟာအရင်နှီးကြီးကြီးနဲ့ခံများများနဲ့ နော်အဲ့လိုမျိုးဟိုတယ်တွေကိုတို့အဓိကလာပြီးတော့ရင်းနှီးမြှုပ်နှံကြမှာပါဘာဖြစ်လို့လဲဆိုတော့အဲ့ဒါမှလည်းတို့ရဲ့ရင်းနှီးမြှုပ်နှံမှုနဲ့ကိုက်ညီရဲ့ဟလာ return ပြန်ရမှာကျွန်တော်မြန်မာလူမျိုးတွေပိုင်တဲ့ဟိုတယ်အများစုကတော့ဟိုတယ်သေးသေးလေးတွေဖြစ်ပါတယ်အဲ့တော့နိုင်ငံတကာတို့ရဲ့အတွေ့အကြုံရဲ့တို့ရဲ့ရင်းနှီးမြှုပ်နှံမှုချင်းချင်းနဲ့လာပြီးဟိုဝင်တဲ့အတွက်ဈေးကွက်မှာတော့ရေရှည်မှာတော့တို့ဒါကိုင်းတော့အများစုကိုဈေးကွက်ကိုတို့ချုပ်ကင်နိုင်တဲ့အနေအထားမျိုးဖြစ်လာနိုင်ပါတယ်အဲ့တော့ဖြစ်နိုင်တော့ကျွန်တော်မြန်မာလူမျိုးတွေပိုင်တဲ့ဟိုတယ်အများစုကိုလည်းဟလာအချိန်ရနေတော့မှ extension တွေလုပ်ဖို့ပေါ့နော်အခန်းတွေချဲ့ဖို့ size ဆိုများဦးကုမ္ပဏီတစ်ခုရဲ့နဲ့မနိုင်ဘူးဆိုရင်စုပေါင်းပြီးလုပ်ကြဖို့အဲ့ဒါမျိုးလေးတွေဖြစ်တင်တယ်လို့ထင်ပါတယ်နောက်တစ်ခုကဟိုနောက်တစ်ခုလုပ်နိုင်တာကတော့ကျွန်တော်တို့ဟိုတယ်အသေးလေးတွေက boutique hotel လေးတွေဖြစ်အောင် create လုပ်ဖို့လိုမယ်လို့ထင်ပါတယ်ဆိုလိုတာသူတို့ service ကိုဟိုတယ်ကြီးမပေးနိုင်တဲ့ service မျိုး differentiate လုပ်ပြီးတော့ပေးနိုင်တယ်ဆိုလို့ရှိရင်တော့နိုင်ငံတကာရှင်ပြိုင်လာမယ့်ဟာကိုသိပြီးတော့ဥစားမရှိဘူးလို့ကျွန်တော်ထင်ပါတယ်